ဆန္ဒပြပွဲတွေမှာတည်င်းရယူရင်ဖမ်းဆီးခံခဲ့ရတဲ့တည်င်းထောက်တချို့ကိုဒီကနေ့ရုံထုတ်စစ်ဆေးခဲ့ပါတယ်။ဒီလိုရုံထုတ်တဲ့အခြေအနေအပြင်လက်တလောတည်င်းမီဒီယာသမားတွေကိုဖမ်းဆီးအရေးယူဖိအားပေးရတဲ့တိုးမြင့်ဖြစ်ပေါ်နေတဲ့အကြောင်းရန်ကုန်ကလာတဲ့တည်င်းကိုတော့အလိမ္မာကတင်ပြထားပါတယ်။
အရသာအစိုးရစီကနေတက်မတော်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းတည်င်းတော်တွေတည်င်းရယူရာတွေကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကနေ PRP ကန့်သက်တာတွေအပြင်တည်င်းမီဒီယာသမားတွေကိုဖမ်းဆီးအရေးယူတာတွေကိုပါပို့တိုးပြီးလှုပ်ဆောင်လာတာတွေတွေ့နေရပါတယ်။ဒီကနေ့မှာတော့တည်င်းရယူနေချိန်မှာဖမ်းခံခဲ့ရတဲ့7 Day တည်င်းဌာနကဦးအောင်ရဲကိုစီးကွက်တည်င်းဌာနကဦးဟိန်ပြေစော်နဲ့အလွတ်တန်းတည်င်းတော်ဦးပညာဦးတို့ကိုရုံးထုတ်ခဲ့ပြီးလာမယ့် April 20ရက်နေ့မှာထပ်မံရုံးထုတ်မယ်လို့တည်င်းသမားတွေရဲ့ရှေ့နေဒေါ်နီလာခိုင်ကပြောပါတယ်
။အဲဒီနေ့ကတော့ဟိုပဲပေါ့နော်ရုံးကြီးနဲ့ကျမတို့ပြန်ပေးတယ်ရှင်။ကျမတို့ရုံးအကျိုးနှိမ့်တိုင်းအစည်းအဝေးပေါ့။ဒီနေ့ရုံးကြီးဆိုပြီးတော့ပြန်ပေးတာပဲရှိတယ်။အဲ young ရ၄လပိုင်း20ကိုကျမတို့ပြန်ဖိနေတာတည်ရလူလည်းမလာပြီးတော့ကျမတို့အမှုလည်းသိလို့မရသေးရှင်အဲအာမခံကလေတချို့ကတော့ရှောက်ကြတယ်ဗောနော်ရှောက်တော့အရှိရအမှုတမှုကိုအာမခံရှောက်တာပယ်ချတယ်ပယ်ချတယ်ဆိုတော့ကျမရဲ့လူတွေကိုကိုမြိုင်းဖို့တော့ကျမဘာဖြစ်လို့မတည်သေးလဲဆိုတော့ကျမတည်ရလူစစ်ပြီးမှအာမခံပြင်းတယ်ဒါဆိုတည်ရလူဘာမှမပေါ်တော့သေးတယ်တည်ရလူအထွက်ချက်လည်းမရှိသေးပဲနဲ့ကျမအာမခံမရှောက်ချင်ဘူးအဲ့တော့တည့်ရလို့ကျမစစ်ပြီးတော့မှကျမအာမခံရှောက်မယ်လို့တော့စဉ်းစားထားတယ်ရှင
်ပြီးခဲ့တဲ့ match လ21ရက်နေ့ကဖန်စီခံရပြီးပုံမှန်905ကာကြီးနဲ့ဆွဲချက်တင်ခံထားရတဲ့နေပြည်တော်ကအလွတ်တန်းတည်တဲ့ဦးအောင်ကိုကိုလက်ကိုလည်း April 5ရက်နေ့မှာနေပြည်တော်အချုပ်ထောင်ယာယီတရားရုံးမှာရုံးထုတ်ခဲ့ပြီးလာမယ့် April 20မှာထပ်မံရုံးထုတ်ဖို့ချိန်ထားပါတယ်ရန်ကုန်အပြည့်ကျန်တိုင်းနယ်ပြည်နယ်တချို့မှာလည်းသတင်းတောက်တွေသတင်းရယူခြင်းဖန်ခံရပြီးတက်မတော်အကြီးညိုပြောင်းလှုပ်ဆောင်မှုသွေးထုတ်မှုဆိုတဲ့ပုံမှန်တက်တရားစွဲကဖန်စီထိန်းသိမ်းတာတွေကိုပို့တိုးပြီးလှုပ်ဆောင်လာတာမှာဒီကနေ့နေ့လယ်ပိုင်းမှာလည်းပြည်မြို့အလွတ်တန်းသတင်းတောက်ဦးသက်နိုင်ဝင်းဖန်စီခံခဲ့ရပါတယ်ဒီကနေ့ဖန်စီမခံရခင်ပြီးခဲ့တဲ့ရက်ပိုင်းကလေးကသူ့ကိုဖန်စီဖို့လုပ်နေတယ်ဆိုတဲ့သတင်းထွက်နေတာမို့ရှောင်တိန်နေရတာဖြစ်ပါတယ်လက်ရှိမှာတော့တာယာရီထောင်ကိုပို့ဆောင်ထားပြီလို့ရဲစခန်းကပြောဆိုပေမဲ့မိသားစုဝင်တွေကတာယာဝတီထောင်ကိုသွားမိတဲ့အခါမရောက်သေးတာကြောင့်ဘယ်မှာထိမ့်သိမ်းထားလဲမသိဖြစ်နေတယ်လို့ဤဆက်သူကဆိုပါတယ်။သတင်းမီဒီယာတွေကိုဖိနှိပ်မှုပြင်းထန်လာလို့နေသတင်းသမားတွေအနေနဲ့ထွက်ပြေးတင်းရှောင်နေရပြီးမြို့ပေါ်သတင်းသမားတွေထက်လုံခြုံရေးပိုင်းအထူးစိုးရိမ်ကြဖြစ်နေတယ်လို့နေသတင်းတောက်တူက VOA ကိုခုလိုပြောပါတယ်။ဒီ
သတင်းသမားတွေမြန်မာရှိတဲ့သတင်းသမားတွေဒီရောက်မှာသူတို့အိမ်မှာတော်နေလို့မရတော့ဘူး။တခြားနေရာနဲ့သူတို့တည်နေလိုက်ပြီးတည်နေပြင်ဆင်နေရတဲ့အခြေအနေရှိတယ်။အဲလောကလုံးချုံတော့လုံးချုံတော့ဆိုတဲ့အခြေအနေကိုကျွန်တော်တို့ကဘာတွေကိုစိုးရင်ရလဲဆိုပြီးဖမ်းဆီးရှိတဲ့အနေအထားမှာဟိုကောင်းကောင်းမွန်မွန်ပေါ်တော့လည်းထောင်ထဲကိုတခြင်းဖမ်းပြီးခေါ်တော့မှာစစ်ကြောရေးလိုမျိုးတွေမှာနှိမ့်ဆက်တာညှင်းပန်းတာကိုစိတ်ပိုင်းဆိုင်ရာသူတို့နှိမ့်ဆက်ညှင်းပန်းတဲ့အားတွေကိုခိုင်းနိုင်တယ်ကျွန်တော်တို့ကြားနေရတာပေါ့။အလူမျိုးဟာနေရှိတော့အဲ့ဒါလေးကတော့တော်တော်လေးကစိုးရိမ်ကြာချင်းရှိတယ်။ဒီတော့ဒုတိယခါလဲဆိုရင်ဖက်သေးတဲ့ကာလာကြီးမှာပြန်နေပါရင်အဲ့အနေနဲ့လူတို့ချုပ်ကြီးရဲ့ရှောင်းနေကြတယ်။ရှောင်းနေပြေးကြည့်တော့ဒီနေ့ကမဟုတ်ကြတော့အဲ့ဒီဘက်မှာလည်းတော်တော်ခက်ခဲတယ်။ဒီတော့လည်းရှိတယ်
တရင်လိုက်နေတဲ့တရင်တောက်တွေကိုပုံမှန်905ကကြီးနဲ့ဖန်စီအေးယူတာတွေလောက်တာမှလည်းတချို့ဆိုဘယ်နာမှဖန်စီခံထားရလဲဆိုတာမသိရတာမိသားစုဝင်တွေနဲ့တွေ့ခွင့်မရတာတွေအပြင်ဖိနှိပ်မှုတွေနဲ့ပါရင်ဆိုင်ကြုံနေရတယ်လို့မိသားစုတွေကပြောပါတယ်။ရှင
်ကရုပ်ထုတ်မယ်လို့ပြောတယ်။အဲ့တော့ထုတ်မယ်ပြောတယ်ဒါပေမဲ့အခုချိန်ကြီးရှင်နေအတိုင်းဝင်နဲ့တွေ့လို့မရဘူး။ပြင်ပလူလည်းဘယ်လို့မှတွေ့မရဘူး။အော်ကျွန်တော်တို့ရင်ထဲမှာတော့ခဲချိပါမလဲဗျာ။ဒါပေမဲ့အခုလက်ရှိရှိနေတဲ့မြန်မာနိုင်ငံမှာမင်းနေရတဲ့လူတွေနဲ့ဆိုင်ကျွန်တော်ဖြေနိုင်ပါလိမ့်မယ်နော်သူတို့ခဏခါတက်ပြီးပြီးသေးနေရတာကျွန်တော်တော်လည်းအသက်မသေးသေးဘူးအဲ့ဒါကိုပဲကျွန်တော်ဖြေစိတ်နိုင်တဲ့အရာလေးတစ်ခုပေါ့ဗျာနောက်တစ်ခုကကျွန်တော်တော်လည်းတာဝန်ရဲ့ဝတရားကြည့်ပြီးအောင်ထမ်းဆောင်ရင်းဖြစ်တာပါကျွန်တော်ဖြေစိတ်နိုင်တော့တော့ဖြေစိတ်ပါမိဘရင်ဝင်ကိုအသက်ရှင်နေတဲ့ပြန်ရောက်ဖို့တော့အများနဲ့ဆူတောင်းပြီးစာနာပြုပြီးဖောင်းနေတယ်ပဲပြောရမှာပေါ့ဗျာ
နေပြည်တော်မှာပြီးခဲ့တဲ့ match လ19ရက်နေ့ကသတင်းရယူနေစဉ်ဖမ်းခံခဲ့ရတဲ့မင်းစီမသတင်းဌာနအယ်ဒီတာဟောင်းဦးသိန်းထိုင်အောင်ရဲ့ဖခင်ကတားရဲ့အခြေအနေကိုခုလိုပြောပြခဲ့တာပါသတင်းရယူချိန်ဖမ်းဆီးခံရတာတွေရှိသလိုတချို့တွေဆိုရင်ညအချိန်မတော်နေအိမ်တွေကိုစီးနင်းဝင်ရောက်ဖမ်းဆီးခံရတာတွေရှိပါတယ်ပြီးခဲ့တဲ့ရက်ပိုင်းကကံမောစာတိုင်းသတင်းဌာန TVB သတင်းဌာနတွေကနေသတင်းတောက်တွေကိုစစ်အုပ်ချုပ်ရေးကောင်စီရဲ့လက်နက်ကင်တွေကညအချိန်မတော်နေအိမ်တွေထဲစီးနင်းဝင်ရောက်ဖမ်းဆီးခဲ့ပါတယ်ပြီးခဲ့တဲ့ April 5ရက်ကစစ်အုပ်ချုပ်ရေးကောင်စီကရာဇသက်ကြီးပုံမှ905ကကြီးနဲ့ဖမ်းဆီးမဲ့အယောက်50နီးပါးလူစည်းရင်းကိုထုတ်ပြန်ခဲ့တာမှလည်းသတင်းမီဒီယာသမား3ဦးပါဝင်ခဲ့ပါတယ်။ ရှာစတဲ့ကြီးပုံမှန်905ကကြီးနဲ့ဖန်ဝရန်ထုတ်ခံထားရတဲ့သတင်းစရာဦးစီသူအောင်မြင့်ကတော့စစ်အုပ်ချုပ်ရေးကောင်စီဘက်ကသူတို့ကိုမထောက်ခံသူအာဏာသိမ်းမှုကိုလက်မခံထောက်ပြသူမှန်သမျှကိုမတရားတဲ့ဥပဒေတွေတက်ကဖိနှိပ်ပြီးစူးစမ်းနေတာဖြစ်တယ်လို့သုံးသပ်ပါတယ်
။ဟိုလွတ်လပ်စွာရေးသွားခွင့်သတင်းပြပိုင်ခွင့်လို့ဘာလို့သတင်းလွတ်လပ်ခွင့်လို့ဘာတစ်ခုမှမရှိတော့ဘူးဆိုတော့သဘောပဲလေလူတိုင်းကိုပေါ့လူတိုင်းကိုဆိုတာကသူကဘယ်သူတွေပါလဲဆိုရင်ဌာနပြတဲ့လူကိုလည်းငါးငါးကကြီးနဲ့သူကဆွဲတာပဲ CDM လုပ်တဲ့လူကိုလည်းငါးငါးကကြီးနဲ့သူကဆွဲတာပဲပြီးတော့မှနောက်အဲ့ဒီဥစ္စာပေါ့နော်အလူငွေတွေပါတယ်ခံပေးတယ်လူတွေကိုလိုက်ကူညီတယ်အဲ့ဒီလူတွေကိုလည်းငါးငါးကကြီးနဲ့ဆွဲတာပဲအခု journalist တွေကိုလည်းငါးငါးကကြီးနဲ့ပဲဆွဲနေတဲ့ခါကျတော့ဒါကသူကဟိုလွတ်လပ်မှုတွေပါတယ်ကိုလုံးဝဟိုကလုတ်လိုက်တာပဲပေါ့နော်ဆွဲတယ်ဆွဲရင်လည်းပုံမှန်လည်းဆွဲတယ်အဓိကကတော့ကျွန်တော်တို့လိုတာမန်ပြည်သူတွေထားလိုက်တော့ဟိုနိုင်ငံတော်တမရတို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တို့ဝန်ကြီးတွေကိုတော့မှအဲ့ဒီမဟုတ်မမှန်တဲ့ဆွဆွဲချက်တွေနဲ့ဟိုတရားဆွဲနေသေးတာပဲတိုင်းပြည်မှာလူတိုင်းကိုလုံနေတာပဲဟိုဥပဒေဆိုတဲ့ဥစ္စာကတို့ကပါဇက်ကပြောပြီးတော့မှဘယ်မှာမှလိုက်နာတာမဟုတ်ဘူးလေတို့ကိုယ်တိုင်လည်းမလိုက်နာဘူးသူတပါးကိုအဲ့လိုမျိုးဟိုဆွဆွဲရုံးတင်တဲ့ခါမှလည်းလိုက်နာတယ်ဆိုတာကိုမတွေ့ရဘူး
စစ်တပ်အာဏာသိမ်းခဲ့တဲ့ February လတရက်နေ့နောက်ပိုင်းသတင်းတော့အယောက်60တက်မနဲ့ဖမ်းဆီးခံခဲ့ရပြီးအဲ့ဒီတဲကအယောက်30တက်မနဲ့ကတော့တပ်မတော်ကိုအကြီးညိုပြက်စီမှုပုံမှ905ကကြီးနဲ့တရားစွဲဆိုခံထားရပါတယ်။ရာဇသက်ကြီးပုံမှ905ကကြီးစူပူလှုပ်ဆောင်မှုဟာပြစ်မှုထင်ရှားကြောင်းစီရင်ခံရပါကထောင်ဒဏ်2နှစ်အထိပြစ်ဒဏ်ကျခံရနိုင်ပါတယ်ရှင်။